မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်ပစ်လွတ်မှုတွေဟာတိတ်ကိုအလေးနဲ့ထားရမယ့်ချိန်ချောက်မှုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဌာနကဖော်ပြပြောဆိုပြီးတော့မြောက်ကိုရီးယားရဲ့ထိပ်ပူးတဲ့ဒုံးကျည်ရန်ကိုကာကွယ်ဖို့တိုးမြှင့်လှုံ့ဆော်နေတယ်လို့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကဒီထိပ်ပူးတဲ့ဒုံးကျည်၄ခုကိုတနင်္လာနေ့အစောပိုင်းတုန်းကပစ်လွတ်ခဲ့တာမှာ၃ခုကကီလိုမီတာ1000လောက်အဝေးအထိသွားခဲ့ပြီးတော့ဂျပန်ရေပိုင်နယ်ထဲကိုကျခဲ့ပါတယ်။အဲ့ဒီဒုံးကျည်တွေဟာတာလက်ပစ်ထိပ်ဖူးတဲ့ဒုံးကျည်တွေဖြစ်ကြပြီးမြောက်အမေရိကတိုက်အတွက်အန္တရာယ်မရှိဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေဒတ်ကပ္ပတန်ဂျက်ဖ်ဒေးဗစ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကြားနှစ်စဉ်စစ်ရေးလေ့ကျင့်မှုတွေပြုလုပ်နေချိန်မှာအချိန်ကိုက်ပြီးတော့မြောက်ကိုရီးယားကဒုံးကျည်တွေပစ်ခဲ့တာလို့လည်းသူကပြောပါတယ်။အမေရိကန်ကသတ်ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာထားရှိရေးအပါအဝင်မြောက်ကိုရီးယားရဲ့ဒုံးကျည်ရန်ကနေကာကွယ်နိုင်ဖို့ဆောင်ရွက်မှုတွေကိုတိုးမြှင့်လုပ်နေတယ်လို့လည်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူကပြောပါတယ်။မြောက်ကိုရီးယားရဲ့လုံရက်နဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်စီဝေးဝဲခေါ်ယူပေးဖို့အတွက်အမေရိကန်နဲ့ဂျပန်တို့ကတောင်းဆိုခဲ့ပါတယ်။ဗုဒ္ဓဟူးနေ့လောက်မှအရေးပေါ်စီဝေးခေါ်ယူနိုင်တယ်လို့တန်တမန်တွေကပြောပါတယ်ရှင်။